်ကျေဖန်ဆင်းရမိတဲ့သတင်းတွေအရင်ကမကြာခဏတွေ့ရပါတယ်။2019မှာရာဘဆေးပြတန်ကျင်140 2020မှာတန်ကျင်190ဖမ်းမိတာကိုသတင်းတူအဖြစ်ပေါ်ပြကြပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းမွေးဆေးသတင်းနှေးပါလာပါတယ်။ဒါကြောင့်အရင်ကဖမ်းဆင်းထားတဲ့မွေးဆေးတွေကိုဇွန်လ26ရက်နေ့ကမိရှုပြပါတယ်။ဒီနေ့စံပိုင်းကလည်းကုလသမဂ္ဂမွေးရဆေးနဲ့ရာဇဝတ်မှုတက်တဲ့ရေးဆန္ဒကအစင်းခါစားနဲ့ဆောင်ထုတ်ဝေပါလေ။ဘိစစ်တောင် OPM ဆော်ဘေးနဲ့ဓာတုဆေးဝါ synthetic drug စစ်တမ်းတို့ဖြစ်ပါလေ။ဘိစစ်တန်းကစာမျက်နှာ50ကျော်ရှိပြီးဓာတုဆေးဝါစစ်တမ်းက100ကျော်ရှိတာကိုကြည့်ရင်ဓာတုဆေးဝါဟာဘိသိမ့်ဘိယူတဲ့ပိုးပြီးရောင်းကောင်းနေတာသိသွားပါလေ။ဒီနေ့ထုတ်တဲ့ဘိစစ်တန်းဟာ18ကျိန်မြောက်ဖြစ်ပါလေ2010မှာဘိစိုက်မီဧက9000ယောသာရှိတာမူ2019တဲ့စာရင်ဧက9000နီးပါးနည်းသွားပါလေချန်ပီယံမှာအများဆုံးစိုက်ပျိုးပြီးတန်းချင်း400ကျော်ထုတ်နိုင်ပါတယ်ဘိစိုက်သူတွေဟာဒေါ်လာ16ကျိန်နဲ့တရားအကြားမှာဝင်ငွေရှိကြမယ်လို့ခန့်မှန်းပါလေစက်တိုရီဂန္ဓာရဲ့300.4%ခန့်နှုန်းဟာပင်ကင်းလို့ဖြစ်ပါလေ
။ဘိန်းဆိုင်ကင်းနေသွားပေမဲ့ဓာတုစီဝါထုတ်လုပ်မှုတိုးဝါလာပါလေ။အလုသမားအနည်းငယ်300ပြီးရက်သတ္တပအနည်းငယ်အတွင်းမှာထုတ်လုပ်နိုင်တဲ့ဓာတုစီဝါကိုလူစုပေါင်းတွေကအဓိကထားပါလေ။စံပြည်နယ်ကထွက်တဲ့ဓာတုစီဝါကိုအိမ်ကြီးချင်းနိုင်ငံတွေကတဆင့်ဖြန့်ဝေတာမှုလူသုံးများပါလေ။လူသည့်အများဆုံးကတော့မက်သန်ဖက်တမင်စီလာဖြစ်ပြီးမနစ်ကရှေ့တောင်အာရှဒေသမှာတန်ရင်190ဖမ်းမိခဲ့တာပါ။လာအိုနဲ့ထိုင်းကတစ်ဆင့်ခြံပြူတာဖြစ်ပါလေ။ကိုဗစ် -19 ရောဂါကြောင့်ကူးတန်းသွားလာမှုခိတ္တတုံနေသွားတာမျိုးရှိပေမဲ့ငွေစီဝါရောင်းဝယ်မှုကတော့အစိမ်းမတည်သေးပါဘူး။မက်သန်ဖက်တမင်းထုတ်လို့ရမှာအဓိကကျတဲ့အက်ဖက်ဒရင်းကိုဖန်ဆီးတာမျိုးအလွန်နည်းပါပါပဲ။ဒါပေမဲ့အက်ဖက်ဒရင်းကိုမသုံးဘဲအခြားဓာတုပစ္စည်းကိုသုံးပြီးမက်သန်ဖက်တမင်းထုတ်နိုင်တာမျိုးလည်းရှိပါလေ
။ဒုတိယအများဆုံးသုံးတဲ့ဓာတုစေဝါဟာအက်စတာစီဖြစ်ပြီးဒီနိုင်ငံမလေးရှားမှာအသုံးများပါလေအခုတော့ကမ္ဘောဒီးယားနဲ့အခြားနိုင်ငံတွေကိုပြန့်နှံ့နေပုံရပါတယ်မြန်မာနဲ့အင်ဒိုနီးရှားမှာအက်စတာစီဆေးပြားဖမ်းဆီးရမိတဲ့တည်ငြိမ်ရှားပါလေမနေ့ကအာဆီယံဒေသမှာဖမ်းဆီးရမိတဲ့အက်စတာစီဆေးပြားကိုးသားမှာအများစုဟာမလေးရှားနဲ့ကမ္ဘောဒီးယားကဖြစ်ပါလေကက်တမင်းကာဖင်းအဖက်တမင်းစတဲ့ဓာတုဆေးဝါးတွေလည်းရှိပါသေးတယ်တကယ်တော့အရှိတောင်အာရှဒေသမှာစိတ်ကြွပြီး485မျိုးရှိတယ်လို့ကုလသမဂ္ဂအစိုးရကစာမှာဖော်ပြထားပါတယ်။ဒီထဲမှာကာနာဘစ်ပါဝင်တဲ့စိတ်ကြွဝေးကိုအများဆုံးသုံးတယ်လို့ဆိုပါတယ်
။ကိုဗစ်ကာယောဂါဖြစ်ပွားနေပေမဲ့အာဆီယံဒေသမှာဓာတုစေဝါအယောင်းဝယ်တွက်နေတယ်လို့ကုလသမဂ္ဂအစိုးရကစာကဆိုပါတယ်။အထူးသဖြင့်ဈေးမကြီးတဲ့မက်သန်ဖက်တမင်းဟာဝယ်လိုအားကောင်းနေတာတွေ့ရပါတယ်။လုံငယ်နှစ်ကအများပြားဖန်းစီခဲ့တဲ့မက်သန်ဖက်တမင်းဟာဆက်ပြီးဈေးကျနေတဲ့အတွက်ရောင်းလို့အားကောင်းနေတယ်လို့ပြောနိုင်ပါလေ။စံပြည်နယ်မှာမက်သန်ဖက်တမင်းတန်ကျိ90မိနစ်ကဖန်းစီနိုင်ခဲ့ပြီးလာအိုနဲ့ထိုင်းနိုင်ငံမှာလည်းအများပြားဖန်းစီနိုင်ပါလေ။လုံငယ်နှစ်အစောပိုင်းကစံပြည်နယ်မြောက်ပိုင်းမှာအစိုးရက2လလောက်စစ်ဆေးတဲ့အခါမက်သန်ဖက်တမင်းစီးပြား18တန်နဲ့အခြားဓာတုပစ္စည်း36တန်ကိုဖန်းစီနိုင်ခဲ့တာကိုကြည့်ရင်စေအောင်ဆောင်ပြီးမွေးရစီဝါထုတ်လုပ်တယ်လို့ဖြစ်နေပါလေ
။မက်သန်ဖက်တမင်းကိုရှမ်းပြည်နယ်မှာအဓိကထုတ်လုပ်ပေမဲ့အင်းင်းချင်းနိုင်ငံတွေမှာလည်းထုတ်လုပ်လာတာတွေ့ရပါတယ်။ကမ္ဘောဒီးယားမှာမနစ်ကမက်သန်ဖက်တမင်းရုပ်ဝဲအလုံယုံ6ခုနဲ့ဈေးပြား2တန်လောက်ဖမ်းဆီးရမိပါတယ်။ရှမ်းပြည်နယ်မွေးစီဝါမှခုတွေဟာလက်ဖက်ထုတ်တဲ့မက်သန်ဖက်တမင်းထည့်ပြီးရောင်းတာမျိုးတွေလည်းလုပ်တတ်ပါတယ်။ရှင်ချန်းပင်ဝေဂူအိုင်းစားတဲ့တစ်ဖက်တော့တွင်မှာမွေးစေးထဲနေရှိပါတယ်။ထိုင်းမလေးရှားနဲ့ဖိလစ်ပိုင်မှာမွေးစေးလက်ဖက်တွေကိုအများဆုံးဖမ်းဆီးရမိပါတယ်။မြန်မာပြည်မှာမက်သန်ဖက်တမင်းဆေးပြားကိုလူကြိုက်များတဲ့အတွက်ထုတ်လုပ်မှုရောဖမ်းဆီးမှုတွေရောတိုးပွားနေပါတယ်။2020မှာတိုးပွားလာပါတယ်။လူငယ်တဲ့6နှစ်အတွင်းဓာတုဆေးဝါးစားသုံးမှုတစ်ဖြည်းဖြည်းများပြားလာတာတွေ့ရပါတယ်။ဒါပေမဲ့ဘိစာတုံမှုကတော့ကြာရှင်းလာတယ်လို့ဆိုပါတယ်ဘိစိုက်ချင်းဆယ်ရာခိုင်နှုန်းလျော့နေသွားတာနဲ့စားတုံမှုကြာရှင်းသွားတာဟာဆက်ဆက်မှုရှိနိုင်ပါတယ် ဓာတုစေဝတွေကဘင်းပြူတဲ့ဇေတ္တတာရဟာလဲရောင်းအားကောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ